လက်ဗရောင်းနောင်ကျင်းနေစီမံကိန်းမှာဒေတာခန်တို့နဲ့တရုတ်ကုမ္ပဏီကြားဖြစ်ရတဲ့ပဋိပက္ခတွေဟာနိုင်ငံရေးအဖွဲ့အစည်းတွေရဲ့တွေးတိုးလုံဆောင်မှုကြောင့်ဖြစ်တယ်လို့ဝမ်ပောင်ကုမ္ပဏီကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့လူသေဆုံးခဲ့ရတဲ့အထိဖြစ်တဲ့အကြမ်းဖက်ဖြိုခွင်းမှုတွေအပေါ်မှာစိုးရိမ်မကင်းဖြစ်ရကြောင်းနဲ့တရုတ်ကုမ္ပဏီတွေတာဝန်တိတိဆောင်ရွက်ကြဖို့ပြောဆိုထားပါတယ်။ဒီရက်ပိုင်းအတွင်းမှာပဲလက်ဗရောင်းနောင်ကျင်းနေစီမံကိန်းလုတ်ကင်နေတဲ့ဝမ်ပောင်ကုမ္ပဏီကစီမံကိန်း area ကိုခြံစည်ရုပ်ခတ်တာကိုဆန့်ကျင်ကြတဲ့ဒေသခံတွေအကြမ်းဖက်ဖြိုခွင်းခံရပြီးလူသေဆုံးတန်ရာရခဲ့မှုတွေနဲ့ပတ်သက်ပြီးဝမ်ပောင်ကုမ္ပဏီရဲ့ပြောခွင့်ရကိုမှတ်တမ်းကြီးထိုက်ကဆက်သွယ်မေးမြန်းချပါရစေ
။လက်ဗရောင်းတောင်ကျင်းညီစီမံကိန်းကိုဒေသခံတွေအခုလိုကန့်ကွက်ဆန္ဒပြရတဲ့အကြောင်းကတော့နိုင်ငံရေးအင်အားစုတွေရဲ့သွေးတိုးမှုကြောင့်ဖြစ်ရတာလို့ဝမ်ပောင်ကုမ္ပဏီကစွပ်စွဲပြောဆိုပါတယ်။ဝမ်ပောင်ကုမ္ပဏီရဲ့ပြောခွင့်ရဒေါင်ယွန်ဖီကအခုလိုပြောပါတယ
်။စီမံကိန်းလုံးဝဖျက်သိမ်းဖို့အတွက်ဒါမျိုးတွေကျွန်တော်ကဘာမှလုပ်လို့မရတော့ဘူးပေါ့နော်။ဟောဘာလို့ဆိုတော့ तू ကကျွန်တော်တို့ဒီတလချက်တော့ तू ကျင့်တို့ပထမတကြင်ဟိုမြာမြာထပ်ပန်ကျဲထုတ်တော့လည်းသူကဒေတာခံကညာနုံးပြီး 100% မှာလာပြီးတော့ထုတ်ကြတယ်ဟိုကပြောပြောရှင်းရှင်းနဲ့အပေါ်လည်းရက်ထားတယ်လက်မှထုတ်တာထုတ်ထားတယ်အဲ့ဒါဒါမှမဟုတ်နောက်ပိုင်းကဟိုဒီနိုင်ငံရေးဟိုဟိုအပြောင်းလဲမှုကြောင့်ပေါ့နော်မြန်မာပြည်တပြည်လုံးပေါ့နော်အဲ့ဒါပြောင်းလဲမှုကြောင့်သူကအဲ့ဒီမှာဟိုနိုင်ငံရေးသမားတွေပေါ့နိုင်ငံရေးဖွဲ့စည်းတွေတွားပြီးတော့အဲ့မှာတော့ဟိုသွားစီးရုံးတယ်သွားပြီးတော့တွေးထိုးတယ်အဲ့ဒီမျိုးတွေလုံးတဲ့ခါကျလုံးပြီးတော့နောက်ပိုင်းပေါ့နော်အာဒီကန့်ကွက်တယ်လို့ပေါ်ပေါက်လာတာပေါ့နော်အဲ့ဒါကြောင့်ကျင်းတို့သူပြချင်းညညာထောက်ပံ့ကျဲသေးတဲ့ခါကျလို့ရှင်တော့66ရာခန့်တော့အဖြစ်ပဲရှိတယ်
ပြီးခဲ့တဲ့တနင်္လာနေ့ကကျင်းညီစီမံကိန်းလှုပ်ဆောင်နေတဲ့ဝမ်ပောင်ကုမ္ပဏီကဒေသခံတွေစီကသိမ်းယူထားတဲ့မြေယာပေါ်မှာခြံစည်းရိုးခတ်တာကိုမကျေနပ်ကြတဲ့မြေယာရောကြီးရယူမထားတဲ့ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြပါလေ။ဒီဆန္ဒပြမှုကိုအာဏာပိုင်တို့အကြမ်းဖက်ဖြိုခွင်းတာကြောင့်တောင်သူဒေါ်ခင်ခင်ဝင်းဦးခေါင်းကိုတနတ်ထီမှတည်ဆုံခဲ့ရပါလေ။အများအပြားလည်းတနတ်ထံရရခဲ့ပါလေ။ဒါပေမဲ့အခုလိုဖြိုခွင်းမှုတွေဝမ်ပောင်ကုမ္ပဏီရဲ့လုံခြုံရေးတွေကိုတော့မြန်မာအာဏာပိုင်တို့ကသာတာဝန်ယူခဲ့တာဖြစ်တယ်လို့ဝမ်ပောင်ကုမ္ပဏီပြောခွင့်ရကပြောပါတယ်။ဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ဝမ်ပောင်ကုမ္ပဏီရဲ့လုပ်ငန်းတွေရပ်တန့်ဆိုင်းငံ့ခဲ့ရတာမရှိဘဲအခုတော့ခြံစည်းရိုးခတ်တဲ့လုပ်ငန်းစဉ်အလုံးပြည့်စုံသွားပြီလို့လည်းပြောခွင့်ရကပြောပါတယ်။စကိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်ကလက်ဗရောင်းတောင်ချင်းညီစီမံကိန်းကိုတော့တရုတ်နိုင်ငံကတပ်တူတူဖော်ရေးလုပ်ငန်းဖြစ်တဲ့ဝမ်ပောင်ကုမ္ပဏီမြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာအစိုးရတို့အကျိုးတူလုပ်ကိုင်နေကြတာဖြစ်ပါတယ်။အခုလိုလက်ဗရောင်းတောင်ချင်းညီစီမံကိန်းပြိပခါရီကိုအကြမ်းဖက်ဖြေရှင်းခဲ့မှုအပေါ်မှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဆွေးရည်မကင်းဖြစ်ရတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဟွာချောင်းရင်ကပြောဆိုခဲ့ပါတယ
်။လာ人员伤亡呢表示关注并且呢也表示遗憾我们希望呢有关的事情
လူတွေထိခိုက်ဒေဆုံးမှုသတင်းတွေနဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့ဆွေးရည်မိတယ်လို့စိတ်မကောင်းလဲဖြစ်ရတဲ့အကြောင်းသက်ဆိုင်ရာပုံကိုယ်တွေအနေနဲ့ကြားကြနာနာအမြန်ဆုံးကင်တွယ်ဖြည့်ရှင်းဖို့လဲမျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချောင်ရင်ကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့တာပါတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့တရုတ်နဲ့မြန်မာတို့ဟာရင်းနှီးတဲ့မိတ်ဆွေတွေအဖြစ်နှစ်နိုင်ငံအကျိုးစီးပွားတွေရှိနေကြပေမဲ့ပြည်ပမှာလုတ်ကင်နေကြတဲ့တရုတ်နိုင်ငံကကုမ္ပဏီတွေအနေနဲ့သက်ဆိုင်ရာတိုင်းပြည်ရဲ့ဥပဒေတွေလုတ်ထုံးလုံနည်းတွေကိုလိုက်နာဖို့လူမှုအတိုင်းအဝိုင်းအတွက်တာဝန်သိဖို့နဲ့ပတ်ဝန်းကျင်မထိခိုက်အောင်ဆောင်ရွက်ဖို့တွေကိုလည်းတိုက်တွန်းသွားပါတယ်။လက်ဗရောင်းတောင်ချင်းညီစီမံကိန်းမှာပြိပက္ခတွေဖြစ်ပွားခဲ့ရတဲ့အပေါ်မှာတော့အမေရိကန်ပြည်ထောင်စုနဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကလည်းစိုးရိမ်ပူပန်ကြောင်းနဲ့ထိခိုက်သေးဆုံးမှုတွေဖြစ်ခဲ့ရတဲ့အပေါ်စုံစမ်းစစ်ဆေးဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။